ထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ဘန်ကောက်မြို့တော်နဲ့အနီးအနားဒေသ6ခုမှာညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ကိုဗစ်တတိယလှိုင်းဒဏ်ကိုခံနေရတဲ့ထိုင်းနိုင်ငံမှာကူးစက်သူလူနာသက်9200ကျော်နဲ့သေဆုံးသူက82ဦးရှိတယ်လို့အတည်ပြုလိုက်တဲ့တောက်ကြနေမှာပဲညမထွက်ရအမိန့်ကိုချိန်ညာလိုက်တာဖြစ်ပါတယ်
။ Firstly, of course, avoid making unnecessary travel trips.
မလို့အရင်အပြင်မထွက်ကြဖို့နဲ့ည9နာရီကနေမနေ့4နာရီအထိအိမ်ထဲမှာပဲနေကြမှာဖြစ်ပါတယ်လို့ထိုင်းကိုဗစ် -19 ဆိုင်ရာစီမံခန့်ခွဲရေးဘဟုဌာန CCS ပြောခွင့်ရနတာပန်နူနော့ပိုကန်ကပြောသွားတာပါညမထွက်ရအမိန့်ဟာဇူလိုင်လ12ရက်နေ့တနင်္လာနေ့မှာစအသက်ဝင်မှာဖြစ်တယ်လို့လည်းပြောပါတယ်ညမထွက်ရအမိန့်အပြင်ကာယောဂထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်ခဲ့ရမှာတော့အများပြည်သူသုံးပို့ဆောင်ရေးလုပ်ငန်းအလုံးကိုပိတ်ထားမှာဖြစ်ပြီးစူပါမားကတ်စားတောက်ဆိုင်ဘဏ်ဆေးဆိုင်နဲ့လျှက်စပစ္စည်းဆိုင်တွေလိုမရှိမဖြစ်လုပ်ငန်းတွေကလွယ်ပြီးတခြားလုပ်ငန်းတွေကိုလည်းပိတ်ထားမှာဖြစ်ပါတယ်။တန်နိုင်နေတဲ့အိမ်ထဲမှာနေဖို့ငါးဦးတဲ့ပို့ပြီးလူမစုဖို့နဲ့မလို့အဖဲခီးသွားတာမလုပ်ဖို့လည်းညွှန်ကြားထားတာပါ။အိန္ဒိယဗီယက်နမ်နိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာနေတဲ့အတွက်တောက်ကြံတွေကစပြီးဟိုချီမင်းမြို့မှာသတင်းနှစ်ပတ်ကြာအသွားအလာတွေကန့်သတ်လိုက်ပါတယ်။